ကရင်အမျိုးသားအစည်းအရုံးတက်မဟာ5ဒေတာမှာဖေဖော်ဝါရီလ3ရက်နေ့ကနေ7ရက်နေ့အထိ6ရက်အတွင်းမြန်မာတက်မတော်ဘက်ကလက်နက်ကြီးအလုံး600ကျော်ပစ်ခတ်ခဲ့ရာကြောင့်ဒီရွာသား300ကျော်ဟာနေရက်စွန့်ခွာထွက်ပြေးခဲ့ရပါတယ်။ဒီနောက်ဆုံးအခြေအနေကိုတော့ကျမတို့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ကရင်ပြည်နယ်ဖားပုံခရိုင်မှာလှုပ်ရှားနေတဲ့မြန်မာတက်မတော်တပ်ဖွဲ့ဝင်များဟာဖေဖော်ဝါရီလ3ရက်စပြီးကရင်အမျိုးသားတက်မတော်တပ်မ9နယ်မြေမှာလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဆိုပါတယ်။ဒါအပြင်ဖားပုံခရိုင်၊ဒွေလုံးမြို့နယ်၊လေးဖိုးထားကျွရအုပ်စုကဝါတိုးခုကျွရသားနှုတ်ပစ်ခတ်ခံရတာကြောင့်ဒဏ်ရာပြင်းထန်စွာရခဲ့ကြောင်း KNU တက်မ9ရဲ့ပြောရေးဆိုခွင့်ရှိသူဘိုးမူစောကလေးတို့ကအခုလိုပြောပြပါတယ်
။လက်နက်ကြီးဖုံးရက်နေ့မှာသူပြေးတာလုံးဝ40ထပ်ရက်နေ့မှာလည်းတစ်ခါထားကြည့်တယ်အဲ့မှာကဒီကူဒီရွာမှာဒီကြတာဟိုခုနလုံးအခြားရွာတွေကမှာကြတာ6လုံးကြည့်ရဲ့အဲ့မှာပဲခါဒီထားတော့ကြည့်တာကအဲ့မှာကူဒီရွာမှာကြတာ15လုံး60ကျော်သွားတာပေါ့တနင်္လာ6လမ်းတော့ဆက်ပြေးသွားတာတော့ရှိတယ်အဲ့ဒီဒီနေ့မှာပဲဒီကူဒီရွာမှာအေးကြီး45လုံးကဟိုတခြားနေရာကိုရှိပြောင်းပြီးတော့မှလူကြီးကလည်းအဲ့ဒီမှာအဲ300နဲ့34ရောက်ဖြစ်တာပေါ့နော်အဲ့ဒီမှာတို့တခြားနေရာကိုချိန်ပြောင်းရမယ်တို့ညီလို့မရတော့ဘူးအဲ့ဒီအဲ့မှာစောင့်ပြီးတော့မှဒီတစ်ခါဒီရွာသား၂ယောက်ကဖြေသွားတဲ့လူတွေကသူ့ရဲ့ပြည့်စည်မှုတနေရာမှာတော့ပုံတာရှိတယ်သွားပို့တော့အဲ့ဒီတပ်မတော်တပ်ဖွဲ့တချို့နဲ့သွားပြီးတော့တိတဲ့ခါကျတော့ဒီတပ်မတော်တပ်ဖွဲ့ကနေပြီးတော့ဒီရွာသား၂ယောက်ကိုဖြေတဲ့ဖြေချလိုက်တာပေါ့လေနော်ပြီးတော့အဲ့ဒီမြောက်စလုံးတိုင်ရရရှိတယ်နော်ဟိုပြခမှုဖြစ်တာဒီကရှိချင်းဆိုရင်တော့ပြတ်နာမရှိဘူးပေါ့ဒီရွာသားမျိုးဒီလိုပြတာမျိုးရတာဟိုရွာသားညာနစ်လာတာပေါ့တော့အဲစီနဲ့ပတ်သက်တဲ့ဒီအချက်လက်ညီလဲသွားပြီးတော့ချိုးဖောက်ရရောက်တာ
မြန်မာစစ်တပ်ဘက်ကတော့ KNU ထိန်းချုပ်ရာဒေသတွေကိုဒေသဖွံ့ဖြိုးရေးဆိုပြီးလက်ဖောက်တဲ့ကိစ္စတွေလည်းလုပ်နေတာပါဒီအတွက် KNU လက်အောက်ခံအောက်ခြေတပ်မဟာတွေနဲ့တိုက်ပွဲတချို့ဖြစ်ခဲ့ပါတယ်။တပ်မဟာကလက်အောက်ခံတပ်တွေနဲ့မကြာခဏဆိုသလိုထိတွေ့ပစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ KNU ဘက်ကကန့်ကွက်မှုတွေရှိခဲ့ပေမဲ့မြန်မာတပ်မတော်ဘက်ကဆက်လက်လှုပ်ဆောင်ခဲ့တယ်လို့လည်း KNU ဘက်ကဆိုပါတယ်။အခုနောက်ပိုင်းမှာတော့ရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်မှုတွေလုပ်တာအပြင် KNU ထိန်းချုပ်တဲ့နယ်မြေတွေပေါ်မှာဒရုန်းယာဉ်များလွတ်ပြီးစုံစမ်းထောက်လှမ်းမှုတွေပိုလွတ်လာတယ်လို့လည်းဆိုပါတယ်
။ဒီကြေကြာကြေကြာဆိုတာရှိတယ်ဒါထောက်ဆက်ပို့မှာရတော့ပို့ပြီးတော့ဒီဒုံးလေးလွတ်တာပုံများလာတယ်အဲ့လိုတော့ဒီ2020မှာလည်းပဲဆက်လက်ပြီးတော့လည်းအဲဒုံးကိုလွတ်နေတာပဲဆက်ပြီးတော့လုံမယ်ဆိုလို့ရှိရတော့ဒါအဲတစ်ဖက်နဲ့တစ်ဖက်ပေါ့လေအဲယုံကြည်မှုကိုဟိုကြိခိုက်ရှင်ပြီးတော့မှဒီတစ်ဖက်နဲ့တစ်ဖက်မယုံကြည်တော့ပဲနဲ့ဒီပြဿနာကိုပို့ပြီးတော့ဖြေထွက်လာတဲ့အနေထားပဲဖြစ်သွားမယ
်
နောက်တော့ဒီ ICA စာချုပ်ထဲမှာကအဲ့လိုအပြစ်ခရစေကလာဒီနိုင်ငံရေးပြည်သူရှင်ရေးကလာပေါ့အဲ့ဒီမှာတစ်ထက်နဲ့တစ်ထက်ပေါ့လေစုံစမ်းထောက်လွှမ်းတာတို့ပါတို့တာလောကမလုံရဘူးဆိုတာလည်းပါပါနေပါလေ
KNU တက်မှာငါကန့်ကွက်စာပို့ထားတဲ့အခြေအနေနဲ့ပတ်သက်လို့အရှိတောင်တိုင်းစစ်ထဏာချုပ်ကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့အချိန်ချင်းစ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာအစိုးရနဲ့ KNU တို့ဟာ2012ခုနှစ်မှာအပြစ်ခရစေလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်မှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့ KNU တက်မှ9နယ်မြေမှာတော့မြန်မာစစ်တပ်နဲ့ KNU တို့ဟာ NCA ထိုးခဲ့ပြီးတဲ့နောက်ပိုင်းမှာထိတွေ့ပြစ်ခတ်မှုတွေမကြာခဏဆိုသလိုဖြစ်ပွားခဲ့ပါတယ်ရှင်။